မြန်မာရေးချောင်းဝင်ဖြစ်ရှိမှုရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ထူးခိုဆဲဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးကိုတာဝန်ပေးလိုက်တဲ့အပေါ်ဒေတာရင်းကလွတ်တော်အမတ်တင်နဲ့နိုင်ငံတကာအသံဝင်ကသတိထားတုံ့ပြန်လိုက်ကြပါတယ်ဘရူနိုင်းနိုင်ငံရဲ့ဝန်ကြီးအဲရဝန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခိုဆဲဖြစ်ဗိုလ်ထုနေကခန့်အပ်လိုက်ပြီးမဲ့သတိထားစရာတွေရှိနေစေဖြစ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များအဖွဲ့ APHR ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအာဆီယံလက်ရာဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုဆဲဖြစ်ဇွန်လတဲ့မြန်မာနိုင်ငံကိုဒုတိယနိုင်ငံကြီးဝင်ကြီးသွားရောက်ချိန်မှာဆရာနာပိုင်တွေကသာတွေ့ဆုံခဲ့တာရွေးကောက်ပွဲတွေပြန်ချင်းပဖို့ပြောဆိုတာပါဝင်တုံ့ပြန်ဆောင်ရွက်မှုတွေထိရောက်မှုမရှိတာကိုမမေ့ကြဖို့လဲ APHR ဘုတ်ဖွဲ့ဝင်ထက်လွတ်တော်အမတ်ဟောင်းကစစ်ပီယိုမြာကပြောဆိုခဲ့ပါတယ်အာဆီယံထူးခိုဆဲခန့်အပ်လိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပနိုင်ငံတချို့ကလည်းတတိထားကြိုဆိုခဲ့တာပါပုံထူးနေကအာဆီယံနိုင်ငံတွေနဲ့အွန်လိုင်းကတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့ဥရောပသမ္မတ EU ကလည်းကြိုဆိုလိုက်ပေမဲ့နိုင်ငံရေးဆွေးနွေးမှုတွေပေါ်ဖို့ပါဝင်ဧပြီလနဲ့ချမှတ်ခဲ့တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုအကောင့်ထဲပို့ဖို့လဲတိုက်တွန်းထားပါတယ်ပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဗိုလ်ထုနဲ့မှာပဲကြေညာချက်ထုတ်ပြန်ပြီးနိုင်ငံရေးချက်တွေကိုဖြည့်ဆည်းရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့တော်ကူစားပြုကော်မတီ CRPH တို့နဲ့ပါဆွေးနွေးဖို့လဲတိုက်တွန်းထားတာပါဂျမနငင်းချဲဝင်ကြီးဟီကိုမတ်ကတော့အာဆီယံထူးခိုဆဲခန့်တာနိုင်ငံရေးချက်တွေကိုဖြည့်ဆည်းရမှာအရေးကြီးတဲ့ခြေလှမ်းတရဖြစ်ကျိုးဆိုလိုက်ပြီးထူးခိုဆဲနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းမှာလှလက်စွာတွာလာခွင့်ပြုဖို့မြန်မာစစ်အာဏာရှင်တွေကိုတိုက်တွန်းထားပါတယ်